ခုဆက်လက်ပြီးတော့အမျိုးသားပြန်လည်တင့်မြင့်ရေးအတွက်တွေ့ဆုံမှုဒေါက်ဆန်းစုကြည်ရဲ့မြစ်တာရခိုင်ချက်ကိုသမရဦးသိန်းစင်ရောဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကပါတက်မှတ်ထားတဲ့အချိန်နဲ့စော်ပြီးဒီဇင်ဘာ2ရက်နေ့မှာတွေ့ဆုံမှုတုံ့ပြန်လိုက်တာဟာတိုင်းပြည်အနာဂတ်အတွက်ကောင်းတဲ့လက္ခဏာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ကဲခတ်သူတွေကသုံးသပ်ကြပါတယ်။ကိုညောင်ဝင်းအောင်ကဆက်လက်တင်ပြအောင်မယ်ခင်ဗျာ
။နိုင်ငံတော်သမရအပါအဝင်တက်မတော်ကဝေဦးစီးချုပ်ပြည်ထောင်စုလွတ်တော်ဥက္ကဋ္ဌနဲ့ပါအမျိုးသားပြန်လည်တင့်မြင့်ရေးအတွက်တွေ့ဆုံလို့ကြောင်းအနိုင်ရ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကနိုဝင်ဘာလ10ရက်နေ့မှာတီးတန့်စီစာရေးသားပေးပို့ခဲ့တာပါသမရဦးသိန်းစိန်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးဆုံးသွားချိန်ဒီဇင်ဘာလကုန်ပိုင်းလောက်မှတွေ့ဆုံနိုင်လိမ့်မယ်လို့အစိုးရပိုင်းမှာအကြောင်းပြန်ကြားထားတာပါဒါပေမဲ့ဒီဇင်ဘာလ2ရက်နေ့မှာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံသွားဖို့သမရကရောတက်မတော်ကာကွယ်ဦးစီးချုပ်ကပါအကြောင်းပြန်ကြားလိုက်တဲ့အတွက်တိုင်းပြည်အနာဂတ်အတွက်ကောင်းတဲ့လက္ခဏာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာခေတ္တနေထိုင်နေတဲ့1990ခုနှစ်ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါက်တာတင့်ဆွေကကြိုဆိုလိုက်ပါတယ
်။ဒေါ်အောင်ဆန်းစုကြည်နဲ့စာရေးပြီးတော့တောင်းဆိုတဲ့ကောင်းဆောင်တူဦးထဲမှာတူဦးပဲတွေ့ရပြီးကျန်တဲ့နှုတ်မတွေ့ရသေးတဲ့ကာလာလေးရပိုင်းတွင်းမှာအခုလိုသူတို့ပြောထားတဲ့ရက်တွေစောလာတဲ့ပုံကပါလဲဆိုတော့အဲ့ဒါသူတို့ပြောပြီးတဲ့နောက်ပေါ့နော်ဒီကောင်းဆောင်တို့ကနေစပြန်ပြီးတော့ပြောတဲ့နောက်ပိုင်းမှာအနေထားတွေကိုကြည့်တဲ့အခါမှာဒေါ်အောင်ဆန်းစုကြည်ဒီကဘယ်လိုဆောင်ရွက်တယ်လဲပြည်သူလူထုကဘယ်လိုမျှော်လင့်တယ်လဲဆိုတဲ့အချက်တွေကိုမူတည်ပြီးသူတို့လေ့လာသုံးသပ်ပြီးတော့ငါတို့စောတွေ့တာကတော့ငါတို့တွေရောတိုင်းပြည်တွေရောကောင်းမယ်လို့ယူဆပြီးမင်္ဂလာဆုံးဖြတ်ချက်တွေကိုထားတယ်လို့ထင်ပါတယ်ခင်ဗျာ
ဒေါ်အောင်ဆန်းစုကြည်တွေ့ဆုံခွင့်တောင်းခဲ့ပြီးနောက်ပိုင်းပြည်ထောင်စုလွတ်တော်ဥက္ကဋ္ဌဦးရွှေမန်းတူဦးထဲနဲ့သာအခုချိန်ထိ၅ချိန်တွေ့ဆုံခွင့်ရခဲ့ပေမဲ့ဘယ်လိုအကြောင်းအရာတွေဆွေးနွေးကြသလဲဆိုတာကိုနှစ်ဖက်စလုံးကအခုထိထုတ်ပြောတာမျိုးမရှိသေးပါဘူးဒီဇင်ဘာလ2ရက်နေ့သမရနေရောတက်ချုံနဲ့ပါဒေါက်ဆန်းစုကြည်တွေ့ဆုံခြင်းမှာသူတို့ဆွေးနွေးပွဲအတွင်းဘယ်လိုအကြောင်းအရာတွေလွှမ်းမိုးနေမလဲဆိုတာကိုဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်ပထမအဦးဆုံးပေါ့လေဒီဇင်ဘာ2ရက်နေ့မှာကောင်းဆောင်တူကတွေ့မယ်ဆိုတဲ့တရင်ထွက်လာတဲ့အဟာကိုကြည့်လို့ရှိရင်ဒီသမ္မတကြီးနဲ့ကာချုပ်လည်းပဲဒီဆုံးဖြတ်ချက်မထွက်ခင်မှာကြီးငယ်ချက်မထွက်ခင်မှာတိုင်ပင်ဆွေးနွေးမှုရှိနိုင်တယ်လို့ကျွန်တော်မှန်းကြည့်တယ်။နောက်ပါပြောကြမလဲဆိုတဲ့အခါမှာသမ္မတနဲ့တွေ့တဲ့အခါမှာပြောရမှာနဲ့ကာကွယ်ဦးစီးချုပ်နဲ့တွေ့တဲ့အခါမှာပြောရမှာမတူပါလေတော့ရှိခင်ဗျာ။သမ္မတနဲ့ဆိုရင်တော့ဒီလုံလုံလုံကြီးဟာဒီအနာလွှဲပြောင်းရေးတနည်းအားဖြင့်စိုးရဟောင်းကနေစိုးရတက်လွှဲပြောင်းရေးကိစ္စကိုအဓိကဦးတည်မယ်လို့ကျွန်တော်မှန်းဆပါတယ်။အဲ့ဒါကအနာလွတ်ပြောင်းရေးမတိုင်ခင်အထိမှနောက်ထပ်လည်းတွေးဆုံဆွေးနွေးရအောင်မဲ့စီစဉ်တည်တဲ့ကဒါပထမအဦးဆုံးဟိုခြေလမ်းဆွေးနွေးပွဲဖြစ်လိမ့်မယ်လို့ဒါသမ္မတအနေနဲ့ပတ်သက်တာကိုကျွန်တော်ယူဆပါတယ်။ဒီချိန်ထဲမှာကာကွယ်ရေးဦးစီးချုပ်နဲ့ကြတော့ဘလို့သဘောမဆမ်းမင်းနဲ့နိုင်ငံရေးသဘောဆန်တနည်းအားဖြင့်အနာဂတ်ပမာနိုင်ငံကိုပုံဖော်ရေးကိုရောင်းပေးနိုင်လို့ယူဆတယ်။အဲကြောင့်လို့ဆို2008ဖွဲ့စည်းပုံရဟာဒီတက်တော်မှာဟိုအမျိုးသားနိုင်ငံရေးမှာဥဆောင်တဲ့ကဏ္ဍဆိုတဲ့အခြေခံကြီးကရှိတာတော့ဒီပေါ်မှာပြုပြင်တဲ့အခြေအနေကိုတော့သုံးသပ်ကြည့်တာပြုပြင်မှုဆန္ဒပြောကောင်းပြောပါလိမ့်မယ်ပြောတဲ့အခါမှာလည်းဒီကလည်းကာရဲဆွေးနွေးပွဲပြီးအနာလွဲပြီးုံနဲ့ပြီးမဲ့အခါမဟုတ်ဘူးပေါ့နော်နောက်ကာဝေးဦးသူကဒီအမေရိကန်သတင်းစာကိုပြောတာကသူကအစင်းနဲ့ဖြစ်နေပြီဆွေးနွေးကြလည်းရတယ်နေရတယ်ဖြစ်ဖို့သူကတော့အစင်းတင်းလို့သူပြောထားတဲ့နေရာဖြစ်တဟာတမကျေပြန့်ပြီးတော့ဘောဘာပါလေပြောတဲ့သဘောဖြစ်တော့ဒါလာလာကောင်းတယ်ပေါ့နော်အဲတော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရောနောက်တစ်ခါဒီနေ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားတွေနဲ့တိုက်နေတဲ့တိုက်ပွဲတွေရောနောက်ပြည်နိုင်ငံမှာအရေးကြီးဆုံးဖြစ်တဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်နောက်တော့အောင်ဆောင်သူယူကိုလည်းကသူရဲ့ပြမအောင်ဆုံးဟာဒါမျိုးသားပြန်လည်ရေးကြသေးရေးဆိုတော့ဒီပေါ်မှာကာကွယ်ဦးစီးချုပ်နဲ့တောင်းဆိုပြီးမှပြောကြရည်အများကြီးရှိတယ်။ကာကွယ်ဦးစီးချုပ်နဲ့ကြတော့အနာလွှဲပြီးတဲ့နောက်တောင်မှတောင်းဆိုကြည့်သူကြီးနဲ့ဒီလိုလေးနဲ့တဆွေးနွေးပွဲတွေကိုဦးတည်ဖို့အတွက်တပ်ပမာချီလန်လို့ကျွန်တော်တို့မှတ်ပါတယ်
။အခုလိုနိုင်ငံကောင်းဆောင်တွေမျိုးသားပြန်လည်တင့်မြတ်ရေးဆွေးနွေးကြတဲ့အခါရခိုင်စစ်အစိုးရရဲ့လို့ရနဲ့ပတ်သက်လို့အာဃာရမထားပဲတင်မုန်းချေရည်တွေကိုဆွေးနွေးပွဲရရှိလိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။ဘယ်လိုအဖြစ်ဖြစ်အရင်တတ်မှတ်ချိန်တဲ့စော်ပြီးကောင်းဆောင်နေကြတွေ့ဆုံမှုကိုတော့သူ့အနေနဲ့ဝမ်းမြောက်ကြိုဆိုကြောင်းဒေါက်တာတင့်ဆွေကပြောပါရခင်ဗျာ